မြန်မာနဲ့အီရတ်ကိုကလေးစစ်သားအသုံးပြုတဲ့နိုင်ငံများစင်းကနေအမေရိကန်ကပယ်ဖျက်တော့မယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကပြောလိုက်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့ကလေးစစ်သားအသုံးပြုမှုတွေရှိနေသေးဖြစ်တာကြောင့်ပယ်ဖျက်တာထက်စောင့်ကြည့်တဲ့စီးရင်ထဲမှာထည့်ထားတဲ့လို့လူခွင့်ရဲ့အဖွဲ့တွေကပြောလိုက်ပါတယ်။ဒီကြောင့်ပြည်သူတွေကတော့ထိုင်းခြေဆိုင်တရင်တော့မိုင်းမာကတရင်ပေးပို့ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံနဲ့အီရတ်နိုင်ငံကိုကလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေအမေရိကန်နိုင်ငံကပယ်ဖျက်တော့မယ်လို့ပြောဆိုလိုက်တဲ့အတွက်လူခွေရေလှုပ်ရှားသူတွေကတော့အချိန်မတန်သေးတဲ့လှုပ်ရက်ဖြစ်တယ်လို့ဝေဖန်ခဲ့တယ်လို့မြန်မာစစ်တပ်ကတိုင်းရင်းသားလက်နက်ကိုင်တွေကြားမှာပါကလေးစစ်သားအသုံးပြုမှုတွေရှိနေတဲ့ဖြစ်တာကြောင့်စောင့်ကြည့်တဲ့အနေအထားမှာရှိနေတယ်ဆိုပြီးမြန်မာနိုင်ငံကလူခွေရေအဖွဲ့တစ်ခုဖြစ်တဲ့ညီညာချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။ဒီကလေးစစ်သားနဲ့ပတ်သက်လို့အစိုးရလှုပ်ဆောင်မှုကတော့ကျွန်တော်တို့အသိမှတ်ပြုပါတယ်ဘာကြောင့်လဲဆိုတော့ဒီကလေးစစ်သားနဲ့ပတ်သက်ပြီးတော့ပြန်လွတ်ပေးတာတွေဒီရနဲ့ပတ်သက်ပြီးအသိပညာပေးမှုတွေကိုလှုပ်ဆောင်တာကျွန်တော်ကျေးဇူးပါတယ်။ဒါပေမဲ့ကလေးစစ်သားလုံးဝမရှိတော့ဘူးလို့ပြောဖို့တကတော့သွန်လို့မရဗျ။ဘာကြောင့်လဲဆိုတော့တကယ်တည်းမှာကျွန်တော်တို့ကလေးစစ်သားခေါ်တော့အသက်မပြည့်ပေမဲ့အခုမှအသက်ပြည့်သွားတဲ့သူတွေတချို့ကြံနေသေးတယ်။အဲ့ဒါတွေကြောင့်မို့လို့သူတို့တွေကလည်းကလေးစစ်သားဖြစ်တဲ့အတွက်သူတို့တွေပြန်လဲလျှောက်အောင်လှုပ်ဆောင်ပေးဖို့လိုအပ်တယ်။ကလေးစစ်သားအသုံးပြုနေတဲ့လက်နက်ကင်တပ်ဖွဲ့လေးရှိနေတုံးပါပဲအဲ့တော့ဒီလက်နက်ကင်တပ်ဖွဲ့မှာရှိနေတဲ့ကလေးစစ်သားတွေကိုအမြန်ဆုံးပြန်လွတ်ပေးဖို့အခုလိုမျိုးကျွန်တော်တို့အပြစ်ခတ်ရဲနေရာတွေမှာရေးကြေးဆွေးနွေးတဲ့ချိန်မှာပြည်မှန်ကိန်းခုနေနဲ့ထည့်သွင်းစဉ်းစားဖို့လှုပ်ဆောင်ပေးတဲ့အနေအမှာတော့အားနည်းပါသေးတယ်ဒါကြောင့်မို့ကျွန်တော်တို့ကဆက်ပြီးတော့စောင့်ကြည့်တဲ့အချိန်မှာကျွန်တော်တို့ပါစီခြင်းနဲ့ဒီနေရာတွေကပြည့်စည်ဖြစ်လိုက်ပြီဆိုတော့လုပ်နေတဲ့လုပ်ငန်းတွေရပ်တန့်လိုက်လို့ဆိုတော့ဒါမဖြစ်သင့်ဘူးအသိနိုင်ငံတကာကအသိမှတ်ပြုတဲ့ကိစ္စကိုဒီကပုံပုံဆောင်ရွက်သွားဖို့ကတော့လိုအပ်နေတုံးပါပဲ
အရင်တော့ကတည်းကဆိုင်ရင်တော့ကလေးစစ်သားအတင်းအကျပ်ဆူတောင်းတာတွေနည်းသွားခဲ့ပြီမဲ့အရင်တော့ကစစ်ခဲရောက်ခါသားကအသက်မပြည့်သေးတဲ့ကလေးငယ်တွေကတော့ဆက်ဖြစ်မရသေးတာတွေလည်းရှိနေသေးတယ်လို့ဆိုပါတယ
်အရင်တော့ကလူမျိုးကျွန်တော်တို့ကလေးစစ်သားတွေကိုဒီစိတ်ခိုင်းနဲ့ဆက်သွေးနဲ့ပုံစံမျိုးကတော်တော်နည်းသွားပြီမဲ့ဒီနုံးက session နဲ့မတိခင်မှာဝင်နေရတယ်အခုချိန်မှာ session နဲ့ပြေးသွားတဲ့အတွက်သူတို့တပြားပြန်ထုတ်ဖို့အတွက်လုံဆောင်နေနေရမှာတော့အခက်အခဲရှိနေတယ်။ဒါကြောင့်လည်းဆိုသူတို့ကလည်းကလေးအသက်မကြီးဝင်ရတဲ့အတွက်ကလေးစစ်သားမြောက်ပါတယ်။ဒါပေမဲ့အဲ့လိုမျိုးကြီးကလေးစစ်သားတွေအတိမမပြုဘဲနဲ့တစ်ခါမှဆက်လက်ထားတဲ့ကိစ္စမျိုးတွေကတော့ပုံမှန်များပြားနေပါတယ်ခင်ဗျာ
။လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ဖြစ်တဲ့HRW ဖွဲ့ကြီးကတော့မြန်မာနိုင်ငံကိုဒီစီးရင်ကနေပယ်ချစ်တာဟာချိန်မတန်သေးတဲ့လုပ်ရဖြစ်တယ်ဆိုပြီးဝေဖန်ပါတယ်။ဒီလိုယုံသိမ့်လိုက်တဲ့အတွက်ကလေးစင်ငယ်တွေကြုံပြုခံရမှုလူခွေချိုးဖောက်ခံရမှုတွေပိုများလာနိုင်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခွန်အဖွဲ့တို့ကိုကလေးစစ်သားအသုံးပြုတဲ့စီးရင်မှာထည့်ထားတဲ့ကုလသမဂ္ဂနဲ့လည်းသဘောထားကွဲလွဲနိုင်တယ်ဆိုပြီးဝေဖန်မှုတွေလည်းရှိနေတာပါ။ဒီထဲမှာကလေးစစ်သားအသုံးပြုမှုတွေရှိနေတယ်ဆိုပြီးဝေဖန်မှုတွေခံနေရတဲ့တိုင်းရင်းသားလက်နက်ကိုင်တွေကဝါပီသွေးစည်းညို့ရေးအဖွဲ့ UWF လည်းပါဝင်ပါတယ်။ကလေးစစ်သားတွေအသုံးပြုမှုရှိမရှိနဲ့ပတ်သက်လို့ UWF ရဲ့ဆက်ဆံရေးအရာရှိတဦးဖြစ်သူဦးညီရန်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့အခုလိုပြောပါတယ်
။စစ်သားကိစ္စနဲ့ပတ်သက်တာကျွန်တော်မေးမိထားတဲ့ဌာနချုပ်ကိုလည်းနော်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးမှကျွန်တော်တို့ဟိုဌာနချုပ်ကိုမေးထားတယ်သူတို့ဘယ်လိုအကြောင်းပြန်မလဲသိအောင်ပါဦးနော်
။မြမအစိုးရက2012ခုနှစ်ထဲမှာကလေးစစ်သားအသုံးပြုမှုစာကြောင်ရေးဆိုင်ရာကုလသမဂ္ဂနဲ့စာချုပ်ချုပ်ဆိုခဲ့တဲ့ငါးစာပြီးတာဝန်ထမ်းဆောင်နေတဲ့ကလေးစစ်သားစုစုပေါင်း149ယောက်ကိုပြန်လွှတ်ပေးခဲ့တာဖြစ်ပါရဲ့ရှင်။